ချစ်သက်ပိုလမစီမံကိန်းရဲ့ဒုတိယအကြိမ်မြောက်ဖိုရမ်ကိုတက်ရောက်ဖို့တရုတ်နိုင်ငံဘေကျင်းကိုမြန်မာကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါမ်ဆန်းစုကြည်အပြင်ချက်နိုင်ငံသမ္မတချီလီသမ္မတမလေးရှားဝန်ကြီးချုပ်အစရှိတဲ့နိုင်ငံအသီးသီးကထိတ်တန့်ကောင်းဆောင်တွေရောက်ရှိနေပါတယ်။မနေ့ကညနေပိုင်းမှာတော့တရုတ်သမ္မတမစ္စတာရှီကျင်းပင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့နှစ်နိုင်ငံတီးတန့်တွေ့ဆုံမှုတစ်ခုပြုလုပ်ခဲ့ပါတယ်။ဒီတွေ့ဆုံပွဲနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ချက်အရပိုလမစီမံကိန်းကောင်းစဉ်အောက်ကနေနှစ်နိုင်ငံပူးပေါင်းဆောင်ရွက်မဲ့လုပ်ငန်းစဉ်တွေအကြားနယ်စပ်ဒေသတည်ငြိမ်ရေးရခိုင်ပြည်နယ်ကနေရပ်စွန့်ခွာသူတွေပြန်လည်လက်ခံရေးအစရှိရဲ့ကိစ္စရက်တွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။တရုတ်အစိုးရအနေနဲ့လာမယ့်2020မြန်မာပြည်ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီ NND ကိုပြန်လည်အနိုင်ရရှိရေးအားပေးကူညီမယ့်အနေအထားတွေရှိတာကြောင့်ဒီဖိတ်ကြားမှုမှာပြည်သူတွေလက်မခံတဲ့မျိုးစုံကိစ္စအပေါ်အတိုင်ပင်ခံပုဂ္ဂိုလ်မျက်နှာပြက်ရအောင်ဆောင်ရွက်မဲ့အခြေအနေမရှိဘူးလို့တုံ့သက်သူတွေရှိပါတယ်
။ဖြစ်တဲ့နဲ့ပတ်သက်လို့တရုတ်ကအများကြီးကူညီခဲ့တယ်ဒါပေမဲ့တိတ်အလုံးမဖြစ်ဘူး။နောက်တရုတ်ကလုံလီပြောင်းဟောင်းကိုကျွန်မကြည့်တာသူက2020ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်တို့ပြန်ပြီးတော့နိုင်ပြီးကျွန်မရတယ်။အဲ့ဒီအတွက်သူကူညီမှာပဲဒီမျိုးစုံကိစ္စကတော့တက်လာလိမ့်မယ်မထင်ဘူး။လူတွေတလောက်ခံစားချက်ပြင်လာတရုတ်လည်းသိတယ်။လူမှုမကျေမနပ်ဖြစ်တဲ့ကိစ္စကိုတရုတ်ကလုံးမယ်မထင်ဘူး။ဘာဖြစ်လို့လဲဆိုတော့မျိုးစုံကိစ္စကကျမတို့နိုင်ငံအတွက်ဒါကျမတို့ကအကြီးကျယ်စိတ်မကောင်းပါနဲ့ဖြစ်တယ်။တရုတ်တို့ကဒါမျိုးတော့မထူးဆန်းမှုလေတကွာလုံးလှည့်ပြီးတော့ရင်းနှီးမြှပ်နေတော့နိုင်ငံတိုင်းကမကျေနပ်ချက်တွေမကြိုက်တာတွေပါလေသူအများကြီးကြုံဘူးတာပဲ
ဒါကတရုတ်ပြည်မှာနေထိုင်နေတဲ့တရုတ်မြန်မာအရေးလေးလာတုံသက်သူဒေါက်တာလှကျော်စောပြောသွားတာပါတရုတ်သမ္မတနဲ့ဒေါမ်ဆန်းစုကြည်တို့ရဲ့တွေ့ဆုံမှုနဲ့ပတ်သက်လို့တရုတ်သတင်းဌာနတစ်ခုဖြစ်တဲ့ CGTM ကသတင်းထုတ်လွှင့်ခဲ့ရမှာသမ္မတရှီကျင်းဖင်ကပိုလမစီမံကိန်းနဲ့ပတ်သက်လို့ဒေါမ်ဆန်းစုကြည်ဦးဆောင်တဲ့ကော်မတီအနေနဲ့တက်တက်ကြွကြွဆောင်ရွက်နေတဲ့အပေါ်ဝန်တာကြောင်ပြောဆိုခဲ့တာသိရပါတယ်ဒါပြင်ဒေါမ်ဆန်းစုကြည်ဘက်ကလည်းတရုတ်မြန်မာဆက်ဆက်ဒေသဖြစ်တဲ့မြန်မာပြည်မြောက်ပိုင်းဒေသတွေမှာလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်ကြိုးစားဆောင်ရွက်နေကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ် OBOR စီမံကိန်းနဲ့အတူမြန်မာပြည်မြောက်ပိုင်းငြိမ်းချမ်းရေးရရှိဖို့တရုတ်ကမြန်မာဘက်ကအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတွန်းအားပေးဆောင်ရွက်မဲ့အခြေအနေတွေရှိလာနိုင်တယ်လို့တွက်ဆချက်တွေရှိပါတယ်ဒေါန်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ကအပြန်မျှော်လင့်ချက်ကိုတရုတ်မြန်မာအရေးလေးလာသူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်ကျွန်တော်မျှော်လင့်တာတခုကတော့ဒီ OBOR တည်ဆောက်မယ်ဆိုလို့ရှိရင်ဘာမျိုးပိုင်းမှာလုံခြုံမှုနဲ့အေးချမ်းတည်ငြိမ်မှုရအောင်ကျွန်တော်လုပ်ဖို့လိုပါတယ်အဲ့ဒီလိုအပ်ချက်ကိုတရုတ်ကတော့တရှင်းတိုးပြီးတော့တွန်းအားပေးလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်ငြိမ်းချမ်းရေးအတွက်တိုးတက်တဲ့အခြေအနေကောင်းနေမြောက်ပိုင်းမှာမြင်လာရနိုင်တယ်လို့ကျွန်တော်ထင်ပါတယ်ဘုရားမူကြီးမင်းအောင်လှိုင်ရဲ့ခီးစဉ်တွင်မှာမြန်မာတပ်မတော်အနေနဲ့စစ်ရေးစေကာယလကိုတော်ငင်းငင်းရရသည့်ချီတုံ့ပြန်ပြီးဖို့သူတို့ကဆိုပြုလာတာလည်းရှိပါတယ်ဒီဆွေးနွေးပွဲအတွင်းမှာ bilateral ဆွေးနွေးတဲ့အခါကျရင်တော့အဲ့ဒီကိစ္စလေးမလာနိုင်ဘူးနောက်တစ်ခုကတော့မြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတင်းတင်းကြပ်ပတ်တဲ့တဘောရနဲ့ဖြည့်ချင်းညက်တခုထွက်ပေါ်လာနိုင်တယ်လို့ထင်ပါတယ်
တရုတ်ပြည်ခီးစဉ်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အတူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန့်စင်မလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဦးဝင်းခိုင်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူးနဲ့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဆက်အောင်တို့လိုက်ပါသွားပါတယ်ဒေါင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အပြီးတရုတ်မြန်မာကုန်သွယ်ရေးနဲ့ပတ်သက်ပြီးအထူးအခွင့်အရေးတွေရှိလာနိုင်တယ်လို့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွက်ကတုံ့တက်ပါတယ
်အခုချိန်ဒီလိုကိုတရားဝင်ထုတ်ပြန်တဲ့သတင်းတွေမှာကတော့အဓိကအဖြစ်ဘီအာရိုင်းကိစ္စပြောတာရှိတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ရင်းချမ်းရေးကိစ္စနဲ့ပတ်သက်လို့မှပြောတာရှိတယ်ဒီခီးစဉ်ကြီးတော့သူကဘာဖြစ်လာနိုင်လဲဆိုတော့ကျွန်တော်အမြင်ပြောရရင်တော့အခုစပြီးတော့ပုံတွေပေါ်နေတဲ့တရုတ်မြန်မာစီးပွားရေးအဆင့်ပြောင်းပေါ့နော်ဘီအာရိုင်းရဲ့စိတ်ပိုင်းနဲ့ပတ်သက်ပြီးတော့မှဒီဘောင်းကြီးတော့ဒါလေးအဲ့ဒါပုံတွေဆိုင်ရာကူညီပေးတာလေအဲ့ဒါတွေ့တော့သူများဖြစ်လာနိုင်လို့ကျွန်တော်မြင်ပါတယ်အေဂျင့်နဲ့ပတ်သက်လို့ကတော့တရုတ်ကသူကနေကြိုင်းဖြစ်ခြင်းကိုထောက်ခံတယ်လို့ပြောတာကတွေ့ပြီးတော့ကျွန်တော်တကယ်လက်တွေ့ရှိနေပါတော့တစ်ဖက်လုံးသဘောတူကြရအောင်သူများဆောင်ရွက်နေတယ်လို့တော့ကျွန်တော်မမြင်ဘူးခင်ဗျာ
ဘတ်ဒန်ရော့ဒုတိယအကြိမ်မြောက်ဖိုရမ်ကိုဒီကနေ့ကစပြီးဧပြီလ28ရက်နေ့အထိ3ရက်ကြာကျင်းပမယ်လို့ကြေညာထားပါတယ်ဒီနေ့ညမှာဖိတ်ကြားထားပြီးတက်ရောက်မယ်လို့အကြောင်းပြန်ထားတဲ့နိုင်ငံတကာကထိတ်တန့်ကောင်းဆောင်တွေအစုံအလင်ရောက်ရှိမှာဖြစ်တဲ့အတွက်ညစာစားပွဲကျင်းပဖို့ရှိတယ်လို့သိရပါတယ်ဘတ်ဒန်ရော့ဖိုရမ်ကိုသမ္မတရှီကျင်းပင်ဦးဆောင်ပြီး2018ခုနှစ်ကစတင်ပြီးနှစ်နှစ်တကြိမ်ကျင်းပနေတာဖြစ်ပါတယ်ရှင်ကျွန်မဝေမထုံးပါ